င်္ဂါပါခင်ဗျ။ဒီကနေ့ညပိုင်းတရားလီလိုက်စီစဉ်ကောင်းလေးကိုကျူးစုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တိုင်မင်ငန်ရဲ့ဒီတရုတ်နိုင်ငံခီးစဉ်တဲ့ပိုလမတက်စီမံကိန်းကိစ္စပါ။နိုင်ငံတော်တိုင်မင်ငန်ပုဂ္ဂိုလ်တုံးဆန်းစုကြည်ဟာအခုသတင်းပတ်အတွင်းမှာဒီတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလမတက်စီမံကိန်းနိုင်ငံတကာပူးပေါင်းဆွမ်းမှုရဲ့ဒီဖိုရမ်ကိုတက်ရောက်ဖို့ရှိနေပါတယ်။တရုတ်ဆိုကနေပြီးတော့ကမတ်ထလုပ်နေတဲ့ဒီ OPOR ကမ္ဘာတကွင်းလမ်းစဉ်ဆိုတဲ့ပိုလမတက်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်သလဲ။နောက်တရုတ်မြန်မာဆက်ဆံရေးတစ်စီးတစ်စောင်းကိုအခုဒီကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့တရုတ်နိုင်ငံခြေစိုက်တဲ့မြန်မာရေးလေ့လာသူဒေါက်တာလှကျော်စောဖြစ်ပါတယ်။နောက်တူကတော့ဒီမြန်မာနိုင်ငံတဲကမြန်မာနိုင်ငံရေးတွေကိုဒီဝေဖန်ရေးသားနေတဲ့ဒေါက်တာရမျိုးသိန်းဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာလှကျော်စောကိုဖိတ်ခေါ်ကြပါမယ်ခင်ဗျာ။ဆရာမကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြ
ားပါဟုတ်ကဲ့ဒီခီးစင်မှာတော့ဒေါန်ဆန်းစုကြည်ရဲ့ခီးစင်မှာတော့အများကတော့စိတ်ဝင်စားနေတာကတော့ဒီ OBOR ခေါ်တဲ့ဒီပူလာမတ်စ်စီမံကိန်းကိစ္စပေါ့နော်ဒါပေမဲ့ကျွန်တော်ဆရာမကိုအရင်ဆုံးမေးချင်တာကဒီခီးစင်အတွင်းမှာပဲဒေါန်ဆန်းစုကြည်ကိုဒီသမရရှိချင်းပင်ကလည်းဖိတ်ခေါ်ထားရဲဆိုတော့တတ်တတ်သီးသာတွေ့မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာဒီခီးစင်အတွင်းမှာဟို OBOR မဟုတ်တဲ့ဒီသီးသာ bilateral issue တွေဘာတွေရှိနိုင်ပါလဲခင်ဗျာဘာတွေဆွေးနွေးနိုင်ပါလဲ
ဟုတ်ဒီဒုတိယအကြိမ်ပိုလမတ်ရဲ့ဆွေးရွေးပွဲကတော့အဓိကဒီပိုလမတ်တဲ့ဆိုင်တဲ့စီမံကိန်းတွေကိုပဲအဓိကဆွေးနွေးမှာပါမနေ့ကပဲဒီအဲ့ဒီ conference ပေါ့နော်ဒီ forum ကိုဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ရန်ကျက်ချီလို့ခေါ်တဲ့အရင်တော့နိုင်ငံသားရေးဝန်ကြီးဟောင်းပေါ့သူ့ရဲ့သတင်းစာဆရာတွေနဲ့တွေ့ဆုံဝေမျှကမ်းမှာသူ့ရဲ့ agenda ပေါ့သူတို့ဘာလုပ်မယ်ဆိုတာကြေညာသွားပြပါပြီအဲ့တော့အဲ့ဒီမှာပါသမျှဟာတွေကိုပဲသူတို့ဆွေးနွေးမှာဖြစ်ပါတယ်ပါရာတွေကလည်းဒီပိုလမတ်တဲ့သက်ဆိုင်နေဟိုနည်းနေပါပဲစီမံကိန်းနေပါပဲအဲ့တော့ဒီ25ရက်နဲ့29ရက်နေ့မှာကျင်းပမယ်ကျင်းပတဲ့အခါမှာ25ရက်မှာပဲသူတို့ဗာလဲဖွင့်ပွဲအခမ်းအနားနဲ့သူတို့ဆွေးနွေးပွဲတွေလုပ်မယ်နောက်ပိုင်းမှာဆိုရင်တော့သူကဟို2ဦးချင်းဆွေးနွေးတာ3ဦးချင်းဆွေးနွေးတာ3ဦး3ဖက်လည်းဆွေးနွေးတာဒါမျိုးတွေရှိမှာပါဘာဖြစ်လို့လဲဆိုတော့တက်မှာက126နိုင်ငံကနိုင်ငံအထိတ်တန်းခေါင်းဆောင်40ကျော်တက်မယ်လို့ဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းကလည်း29အဖွဲ့အစည်းပေါင်း29ခုတက်မယ်စုစုပေါင်းလူပေါင်း5000ကျော်တက်မယ်လို့ပြောတယ်2019ခုကလူပေါင်း3000ကျော်ပဲတက်တာဖြစ်တယ်အဲ့တော့အဲ့ဒီမှာတွေမှာသူကဘေးဘီယာဆက်ဆံတာတွေခုနပြောလို့သမရရှိချင်းပင်နဲ့တွေ့တာတွေသမရရှိချင်းပင်ကလည်းတော်တော်များများကောင်းဆောင်နေတယ်အဓိကကောင်းဆောင်40ကျော်ပိုင်40ကျော်လုံးနဲ့တွေ့မှာပဲတီးခြားပေါ့အဲ့လိုတွေ့ပြီးတဲ့နောက်မှာဒီ2013ခုနှစ်ကနေစပြီးတော့အခုဒီချိန်ထိ6နှစ်တာကာလအတွင်းသူတို့လုပ်ခဲ့တဲ့လုပ်ငန်းစင်ဒီမှာဘာဒီအားနည်းချက်ရှိတယ်ဘာဒီလိုအပ်သေးတယ်ဆိုတာပြန်လဲထိန်းသိဖို့ပြန်လဲချိတ်ဆက်ဖို့ပြန်လဲကိုော်ဒီနေပေါ့ဗျာပြန်ပြီးတော့အပြန်အလှန်ထိန်းသိလုပ်ဆောင်ဖို့လုပ်ကြမယ်လို့ပြောသွားပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တီးခြား bilateral issue ပေါ့နှစ်နိုင်ငံဆက်ဆံရေးမှာခုနဒီ OBOR အပြင်တခြားဘာအကြောင်းရပ်တွေရှိလာနိုင်ပါလဲခင်ဗျာ OBOR လုပ်မယ်ဆိုလဲစီမံကိန်းရညီညာရေးကိစ္စတွေလည်းပါလာမှာပေါ့ညီညာရေးကိစ္စလည်းဆွေးနွေးနိုင်လားဆရာမရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ဒါဟိုသူတို့အစတည်းကဗမာပြည်နဲ့ပတ်သက်လို့တရုတ်ပြည်မှာပြောထားတာတခုရှိတယ်အဲ့ဒါဗမာပြည်မှာငြင်းချမ်းရေးမရရင်ဖွံ့ဖြိုးတိုးတက်ရေးလည်းမဖြစ်နိုင်ဘူးသူတို့ရဲ့ပိုလမ်းမစီမံကိန်းလည်းမဖြစ်နိုင်ဘူးလို့ပြောထားပြတာပါဒါကြောင့်မလို့ဟိုတလောတုန်းကကာကျုပ်အဲဘိုးကျုပ်မင်းအောင်လိုက်လာတုန်းကလည်းဒီကိစ္စပဲဆွေးနွေးတာပါပဲရှီကျင်ပင်ကသမရရှီကျင်ပင်ကသူတို့ရဲ့ဒီဟိုငင်းငန်းရေးကိစ္စကိုအထူးသဖြင့်မြောက်ပိုင်းဒေသပေါ့နော်ငင်းငန်းရေးကိစ္စကိုပို့ပြီးဖိဖိစီစီလှုပ်ဖို့အဲဒီပို့ပြီးတော့တက်တက်ကြွားကြွားလှုပ်ဖို့မငင်းကြမ်းမဲနဲ့ဒီလမ်းတွေကိုဖြတ်ပြီးပိုလမ်းမ project အားလုံးကဒီမြောက်ပိုင်းကိုဖြတ်ရမှာဖြစ်တာ哦အဲ့တော့ဒီဒေသမငင်းကြမ်းမဲနဲ့တော့ဗာလဲငင်းငန်းရေးမရဘဲနဲ့တော့ဒီပိုလမ်းမကိစ္စတွေဘာမှဖြစ်လာနိုင်မှာမဟုတ်ဘူးဆိုပြီးတော့သမရရှိချင်းဖင်ကိုယ်တိုင်ကပြောတာပဲအဲ့တော့အဲ့တော့ကလည်းဘူကျုပ်မင်းအောင်နိုင်ကပြန်ပြောတာပါပဲဒီပိုလမ်းမစီမံကိန်းတွေကိုသူတို့ထောက်ခံပါတယ်လို့ပြောသွားတာကြားပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံထဲမှာတော့ဒီ OBOR နဲ့ပတ်သက်လို့အမျိုးသားဆင့်ကော်မတီဖွဲ့ထားတာရှိပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ပဲဦးစီးပြီးတော့အဲ့တော့ဆောင်းရနေပြီဆိုတော့သူတို့ညှိနှိုင်းပြီးတော့ဘာပြောပြောဒီစီမံကိန်းမှာနိုင်ငံပေါင်းကမ္ဘာနိုင်ငံပေါင်းဆရာကျော်ပါတဲ့ခါကျတော့မြန်မာနိုင်ငံလည်းပါဝင်သွားမယ်အနေထားဖြစ်နေပါတယ်။ဒါပေမဲ့ဒီပိုလမ်းမစ်စီမံကိန်းရဲ့ဂရရိုက်မှုမြန်မာနိုင်ငံထဲမှာဘလောက်ထိကြုံလာနိုင်ပါလဲခင်ဗျာ။ဥပမာမြောက်ပိုင်းမှာဆိုမြေသိမ်းတဲ့ကိစ္စတွေ၊မြေယာကိစ္စတွေအပြင်တခြားကြုံလာနိုင်တဲ့အခက်အခဲတွေဆရာမဘာများမြင်ထားပါလဲ
။ โอ้อายရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဒီပိုလာမကဗမာပြည်တပြည်တည်းမဟုတ်ဘူးလေနည်းတဲ့နိုင်ငံနေမှာမဟုတ်တာနိုင်ငံတိုင်းမှာကိုပြဿနာတွေရှိတယ်သူတို့တိုင်းပြည်မှာကိုကပြဿနာတွေတပုံးရှိတယ်ဖြစ်လာတဲ့ပြဿနာတွေကိုသူကနှစ်ဖက်ဆွေးနွေးတာတွေရှိတယ်သုံးဖက်ဆွေးနွေးတာတွေရှိတယ်ဟိုတတ်နိုင်သမျှပြည်လည်းအောင်တစ်ဆင့်ပြီးတစ်ဆင့်ဆွေးနွေးသွားမှာပဲဗမာပြည်တည်းမှာလည်းအများကြီးဖြစ်လာနိုင်ပါတယ်ဒါကကျမတို့နိုင်ငံနေမဟုတ်ဘူးမှာအာဖရိကတိုက်မှာလည်းဒီလိုပဲပြဿနာပေါ်တာပဲအဲလက်တန်အမေရိကမှာလည်းအများကြီးပြဿနာပေါ်တာပဲအဲ့တော့ဒါတွေကဗမာပြည်မှာလည်းဒီဒီရက်တွေကရှိလာနိုင်ပါတယ်ဒါပေမဲ့ကျမတို့ကဒီဒီရက်တွေကိုကြောက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးလမ်းကိုမလျှောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးကျမတို့ကရှင်းလဲရှင်းရမယ်ပို့ပြီးတိုးတက်တဲ့လမ်းကိုလည်းရှာရမယ်ဒါကြောင့်မလို့တို့ဒီ forum လေးလုပ်တာသူတို့ပြောတဲ့ချက်မှာပါသွားတာလိုအပ်တဲ့ရန်တရားတွေရှိနိုင်တယ်အဲဒီငကူရှိပြီးသားရန်တရားတွေ mechanism တွေပေါ့အဲ့ဒီ mechanism တွေကလုံလောက်ချင်မှလုံလောက်မယ်အဲ့ဒီခါမှာတို့ဘလူတွေထပ်ဖြစ်မယ်ဆိုတာဥမာတရုတ်ကတီထွင်ဖန်တီးမှုရှိသွားတယ်လုံနေတာတွေရှိတယ်ဥမာဂျပန်တို့အဲဗာလေပြင်သက်တို့လိုဓာတ်ရိုက်ဝင်မပါပေမဲ့ third party participation လို့ခေါ်တယ်တတိယနိုင်ငံအနေနဲ့ဝင်ပါလို့ရအောင်သူကလုပ်ပေးတာမျိုးနောက်တစ်ခါတနိုင်ငံနဲ့တနိုင်ငံကုန်သွယ်ရေးလုပ်တဲ့ခါမှာ swap system လို့ခေါ်တယ်ဥမာဗမာပြည်နဲ့တရုတ်ပြည်ကုန်သွယ်ရေးလုပ်တဲ့ခါမှာတရုတ်ယွမ်ငွေနဲ့ဗမာကျပ်ငွေနဲ့ဓာတ်ရိုက်လဲလှယ်တဲ့စနစ်ဒါမျိုးတွေပေါ့ဗျာသူကခုနည်းအစ်စ်တီပေါ့ရန်တရားအစ်စ်တီအဆောက်အုံအစ်စ်တီကိုသူကဟိုရှာဖွေပြီးတော့တက်ဆိုင်ရာနိုင်ငံနေနဲ့နှစ်ဦးချင်းဆွေးနွေးတာသို့မဟုတ်တတိယနိုင်ငံမှာပါဝင်ပြီးဆွေးနွေးတာဒါမျိုးတွေလုပ်သွားဖို့သူတို့စီစဉ်ထားပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောလီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာဒေါက်တာရေမျိုးသိန်းကဖုန်းခဏကျသွားတော့ကျွန်တော်အခု thrush ရှင်တချို့ထည့်ပေးခြင်းပါလေအဲ့ထက်ကနေပြီးတော့ဒီ thrush ရှင်ဂျပန်နိုင်ငံကဥစိန်ကဒီဆွေးနွေးပွဲအတွက်ဆိုပြီးတော့သူ့ရဲ့သဘောထားပေးပို့လာပါတယ်ဒါလေးနားထောင်ကြည့်အောင်ပါ
ဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါတရုတ်မြန်မာဆက်ဆံရေးတစည်းတစောင်းနဲ့ဆက်နွယ်ပြီးတော့ပြည်သူလူထုအားမှာအထူးဆိုရင်ပကင်းစိတ်ပူနေရတဲ့ဒီအများသိပြီးဖြစ်တဲ့အတိုင်းဒီမစ္စတာစီမာကင်းနဲ့ပတ်သက်ပြီးတော့ဒါ2009ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရတနည်းအားဖြင့် de facto government ကစတင်လက်မှတ်ထိုးခဲ့တာပါဒီမိုကရေစီလှုပ်ပြီးလှုပ်လှဲ့အခြေမခံရင်တဲ့ကျွန်တော်တို့နိုင်ငံမျိုးမှာအိန္ဒိယနိုင်ငံများနဲ့တော်လကောင်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော်လကောင်ကုန်လွန်သွားတဲ့အစိုးရအများကြီးဂတိဝတ်များကိုနောက်တက်လာတဲ့အစိုးရကလိုက်နာစောင့်ထိန်ရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူ့လွှတ်တော်ရဲ့ဒီဂျီတီဂါဗာမန့်တူဒီဂျီတီဂါဗာမန့်မျိုးသားဖြစ်တင်ပါတယ်အနာသိတရားမဝင်တဲ့ဒီဖက်တိုဂါဗာမန့်ရဲ့ဂတိကဝတ်တွေကိုဒီဂျီတီဂါဗာမန့်တွေကလိုက်ပြီးတော့ဆက်လက်လိုက်နာရမယ်ဆိုတာကအတိပ္ပယ်မရှိသလိုသမိုင်းကြောင်းလည်းမကောက်ပါဘူးမိမိနိုင်ငံရဲ့သမိုင်းကြောင်းကိုလည်းပဲဒီဖက်တိုဂါဗာမန့်များဆက်လက်ပေါက်ဖွားစေဖို့အပေးအမြောက်ပြုရတဲ့ရောက်နေပါတယ်ဒါကြောင့်မလို့ဒီဖက်တိုဂါဗာမန့်ရဲ့လုံဆောင်ခဲ့မှုတွေကိုတရားဝင်ဒီဂျူတီဂါဗာမန့်များဂါဗာမန့်များကဆက်လက်ပြီးတော့တာဝန်ယူရန်တာဝန်ရှိမရှိဆိုတဲ့မေးခွန်းကိုကျွန်တော်မေးလိုပါတယ်။ဘာကြောင့်မေးရလဲဆိုတော့အိန္ဒိယအင်အားကြီးနိုင်ငံအချို့ဟာကျွန်တော်တို့နိုင်ငံကိုမတိမငိမ့်အောင်လုံနိုင်စွာရှိနေပြီးတော့ကျွန်တော်တို့မှလည်းဒီမိုကရေစီမငြင်းကျက်တဲ့ဘဝမျိုးမှာဒီလိုဒီဖက်တိုဂါဗာမန့်တွေကိုအလွယ်တကူဖန်တီးပြီးတော့လူသူတို့ကိုစားနိုင်တဲ့အခြေအနေမျိုးကိုဖန်တီးနိုင်တဲ့အနေအထားမျိုးကိုစိုးရင်လို့ပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်နိုင်ငံဥစိန်ပါဥစိန်ကတော့ဒီမြစ်ဆုံကိစ္စမိထားတော့အဲ့အကြောင်းအရာကိုကျွန်တော်နောက်မှပဲပြန်ဆွေးနွေးကြပါလိမ့်အခုအရင်ဆုံးခုနဒေါက်တာရံမျိုးသိန်းလီလိုင်းပေါ်ပြန်ရောက်လာပြီဆိုတော့ခုနကဆ iam မလှကျော်စိုးကတော့ဆွေးနွေးပါသွားပါလေဒီမြန်မာနိုင်ငံအနေနဲ့တစုံတရာတော့အခက်ခဲတွေရှိတယ်ဒါပေမဲ့စိုးတိတ်ပြီးစိုးရင်နေလို့လည်းမဖြစ်ဘူးတော့ပေါ့နော်ဒီဖွံ့ဖြိုးရေးနဲ့ပတ်သက်လို့အဲ့တော့ကိုရံမျိုးသိန်းရဲ့အမြင်သိကြပါလေဒီပိုလန်မှာတစ်စီမံကိန်း OBOR စီမံကိန်းကမြန်မာနိုင်ငံပေါ်တိတ်ရောက်မှုကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးပြောပြပါအောင်ခင်ဗျာ
ကျွန်တော်ရဲ့အမြင်ကတော့ဒီပြရတိုင်းတော့ကျွန်တော်တို့ပိုလန်မှာစီမံကိန်းကိုဖော်ဆောင်နေတာကအဲကျွန်တော်တို့ဒီသမားရှိချင်းပြေကိုတိုင်းပေါ့လေဒီကျန်းမာခဲ့တယ်နောက်ပြီးတော့အလေးထားခဲ့တယ်ပေါ့လေကျွန်တော်တို့ကြီးကြီးပြည်ပြည်ချင်းဆက်ဆိုင်ရေးအပေါ်မှာအခြေစိုက်ပြီးတော့ဖော်ဆောင်နိုင်လို့ကအရေးကြီးရုံမြင်ပါလေအဲ့တော့ကျွန်တော်တို့နိုင်ငံလေးဒီဒီနိုင်ငံနဲ့ဆက်ဆံရေးကိုကြည့်ရင်အစိုးရချင်းဆက်ဆံရေးနောက်တက်တော့တမရောချင်းဆက်ဆံရေးအပတ်တီပါတီချင်းဆက်ဆံရေးဟာအင်မတန်မှတောင်းတဲ့အနေထားမျိုးပါရှိနေတယ်လို့ပြောလို့ရပါတယ်ဒါတော့လေဒီဒီဒီဒီချင်းဆက်ဆံရေးအပိုင်းမှာတော့အားရချက်တွေလိုအပ်ချက်တွေဖြစ်နေတယ်လို့ပြောပါတယ်အခု BRI ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဟာလင်းတယ်ဒီဒီဒီချင်းဆက်ဆံရေးလို့ကျွန်တော်နားလည်ပါတယ်2014ခုနှစ်နိုဝင်ဘာလမှာ ကျွန်တော်တို့ပမဲစီချင်းပင်ပြောခဲ့တယ်ပေါ့လေဟိုစကားရဆိုရင်ဒီအတိုင်းအောင်မြင်ဖို့ OBO အောင်မြင်ဖို့မှာ connectivity ပေါ့လေကျွန်တော်တို့ချိတ်ဆက်ပူးပေါင်းဆောင်ရွက်မှုမှာအရန်ကိုအရေးကြီးတယ်လို့သူကပြောပါတယ်အသက်သွေးကြောလို့ပြောပါတယ်အဲ့ဒီချိတ်ဆက်ပူးပေါင်းဆောင်ရွက်မှုမှာအာရှဒေတာချိတ်ဆက်ပူးပေါင်းဆောင်ရွက်ဒီအတွက်ကိုရောဂျူမှုအခြေခံအုတ်မြစ်အကောင်းမှုတို့အပ်တယ်လို့သူပြောခဲ့ပါတယ်အဲ့လူမှုအခြေခံအုတ်မြစ်အကောင်းမှုဆိုရင်တီတီတီတီချင်းဆက်ဆိုင်ရေးအကောင်းမှုတို့အပ်တယ်လို့ရှင်းချင်းပြန်ကိုယ်တိုင်ကပြောခဲ့ပါတယ်အဲ့တော့ပြည်သူပြည်သူချင်းဆက်ဆိုင်ရေးအကောင်းမှုဆိုရင်ကျွန်တော်တို့ဒီအတိုင်းကိုအဆောင်တဲ့နေရာမှာပဲဖြစ်ဖြစ်မပြောနိုင်ငံရဲ့ဂျင်းလေးမြုံနယ်မှုတွေစီမံကိန်းတွေကိုမြန်မာနိုင်ငံထဲမှာပေါ်ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်နော်အယုတ်အစိုးရခေါင်းဆောင်တွေပြုံးပုံမလီအကြီးအကဲတွေနေနဲ့မြန်မာပြည်သူလူထုရဲ့အဆန်ကိုအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါတယ်။နောက်မြန်မာနိုင်ငံတွင်းမှာရှိတဲ့ပြည်သူဒီလာတွေရဲ့အဆန်အရာအဖွဲ့အစည်းတွေရဲ့အဆန်ကိုလည်းအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါတယ်။အဲဒီလိုဆောင်ရွက်နိုင်လေဆိုရင်ဒီအတိုင်းကကျွန်တော်တို့နိုင်ငံတွင်းမှာဒီကပ်ပို့ပြီးတော့ဖြည့်ရောက်နေပြင်ချင်တဲ့အလုပ်ဖြစ်နေလို့ကျွန်တော်ကတော့သုံးသပ်ပါ။
ဟုတ်ကဲ့ကိုရန်မျိုးသိန်းခုနကပြောနေတဲ့မြန်မာပြည်သူတွေရဲ့အဆန်နားထောင်ဖို့မြန်မာပြည်သူတွေနဲ့ဆက်ဆက်ဖို့ဆိုတဲ့ဒီလိုအပ်တယ်ဆိုတဲ့လိုအပ်ချက်အဲ့ဒီလိုအပ်ချက်ကကိုလက်ရှိမှာလုံနေလားလက်ရှိမှာအားနေချက်ရှိလားတေချာဆောင်ရွက်နိုင်လားတရုတ်နိုင်ငံဘက်ကဖြစ်ဖြစ်မြန်မာအစိုးရကဖြစ်ဖြစ်ပါအ
ဲလက်ရှိအခြေအနေတော့ပြောရင်တော့မြန်မာအစိုးရအပိုင်းကဘူးတရုတ်အစိုးရနဲ့တရုတ်ကုမ္ပဏီအပိုင်းကဘူးဖြည်းဖြည်းရောရောဆောင်ရွက်နိုင်လို့မရှိဘူးလို့ကျွန်တော်ကမြင်ပါတယ်အဲဒီလိုပြောရတဲ့အကြောင်းရင်းကဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ဒီခုနဒီဆရာတော်ရှင်လေးသွားတဲ့ဥစ္စာကိုကျွန်တော်တိတ်တိတ်သားလေးခလိုက်တာအမှလက်ရှိပေါ်လေ ARD မြို့ဆောင်မြို့ညာမြို့ဝန်ကြီးအားရဲ့ချီတန်ကြီးနေမှာပတ်သက်ပြီးတော့ဒါကျွန်တော်တို့မှနိုင်ငံတွင်းမှာအခုအပန်လေးတော်တော်လေးကိုကျေကျေတော်တော်ထွက်နေပါတယ်အဲဒါနဲ့ပတ်သက်ပြီးတော့ဒီလက်ရှိ NLD အစိုးရလက်ထက်မှာ2016ဘောက္ခုလ12ရက်နေ့မှာဒီမိသားစုစုတုံးသက်ရေးကော်မရှင်ဆိုတာဖွဲ့ခဲ့ပါတယ်ဒါကအဲ့ဒီနောက်ပိုင်းမှာဒီကော်မရှင်ရဲ့ပြစ်ချက်တွေနဲ့ဟလာပြည်သူလူထုတွေကိုအချက်လက်တွေအစားအစာတန်းတွေအပြည့်အစုံပြည့်စုံလောက်ထုတ်ပြန်နိုင်မှုအပိုင်းမှာအတော်လေးအားနည်းတာကိုတွေ့ရပါတယ်အဲ့တော့ BRI စီမံကိန်းတစ်ခုလုံးနဲ့ပတ်သက်ရင်လည်းအလက်ရှိအခြေအနေဟလာမြန်မာပြည်သူလူထုအများစုကြီးကိုအပြည့်အစုံထားမှုရှိရှိနဲ့အပြည့်ပေးတဲ့အပိုင်းမှာအစိုးရဘက်ကလည်းအင်ဂျမ်းမှာအားနည်းပါတယ်နောက်တရုတ်အစိုးရဘက်တရုတ်ကုမ္ပဏီတွေဘက်ကလည်းအင်ဂျမ်းမှာအားနည်းပါတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုအားနည်းချက်တွေကဘာလို့ပြနေလဲဆိုတော့တရုတ်တမလာကြီးရှီချင်းပင်ရဲ့နိုင်ငံချက်ကိုမလိုက်လာတယ်လို့ဖြစ်နေပါတယ်အခုတရုတ်တမလာကြီးရှီချင်းပင်ပြောတယ်ဒီ connectivity ဟာတော့ဒီဒီမာလိုင်းရဲ့အသက်သေးကြောပဲ connectivity အားကောင်းလို့ဆိုရင်အပြည့်အစုံလေးဆက်ဆံရေးအားကောင်းဖို့လိုတယ်ဆိုတဲ့အချက်ကိုလက်ွယ်ကြည့်ပြီးဖြစ်နေပါလေလို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ခင်ဗျကိုရန်မျိုးသိမ့်ဒီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်ရှင်တူဒီလိုင်းပေါ်မှာရှိသေးလို့ပါကိုစီစီကျော်တူတတုတ်ဆွေးနွေးမြင်းမြန်းလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ပြောပါခင်ဗျဆွေးနွေးမြင်းမြန်းမဲ့အချက်ကိုပြောပါ
ကျွန်တော်ပြောနေတာတော့ဟောပါဗျာဟိုကျွန်တော်တို့ဒီ DIS မှာဂိမ်းမှာဒီပြုအစိုးရအနေနဲ့ကျွန်တော်တို့ဒီ DIS မှာဂိမ်းဒီနာမတစ်ချောက်ဒီပိုလာမတစ်ချောက်မှာတွားတဲ့စီမံကိန်းဒီနာတစ်ချောက်ပေါ့အဲ့ဒီမှာတွားနေတဲ့ PPDD ရဲ့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ PPDD ရဲ့အစားလို့ပြုကြအစိုးရအနေနဲ့ဟိုနားထောင်သင့်တယ်ဟို
ဟုတ်ကဲ့ကိုစည်စင်ကျော်တော့ဘယ်လာမသိကျွန်တော်ပင်တဲ့စနစ်သူတွေကိုလှည့်ပေးလိုက်ပါမယ်ကျွန်တော်ဒေါက်တာလှကျော်စောကိုမေးချင်ပါတယ်ခုနကကိုစည်စင်ကျော်ပြောသွားတဲ့ကကိစ္စကလည်းဒေါက်တာရေမျိုးသိန်းပြောသွားတဲ့အထက်မှာပါပါတယ်ခုနတလို့ခုနအစောပိုင်းကဥစိန်ပြောသွားတဲ့အထက်မှာတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာတွေရဲ့စိုးရိမ်ချက်ကလည်းအခုတော်များလေးပြောနေကြတာရှိတော့ကျွန်တော်ဆရာမကိုမေးချင်တာကအခုခုနကကိုရံမျိုးသိန်းထောက်ပြသလိုတရုတ်စုအနေနဲ့ဒီ PIN စီမံကိန်းတွေကောင်းထည့်ဖော်တဲ့နေရာမှာလူလူကိုဆက်ဆံရေးပေါ့နော်ပြည်သူချင်းဆက်ဆံရေးမြန်မာပြည်သူကိုအသိပေးရေးဒီဆက်ဆံမှုတွေနဲ့ပတ်သက်လို့ဆရာမရဲ့အမြင်သိကြပါလေခင်ဗျအားနည်းနေများနည်းနေသလား
ဟုတ်သူရဲ့ BRI ရဲ့သူအဲ့ဒီပိုလမတ်တစ်ကဲသူရဲ့ဟိုနင်းထဲမှာကရီမန်းချက်မှာကိုကဒီချိတ်ဆက်မှု၅မျိုးချိတ်ဆက်ရမယ်လို့သူပြောထားပါတယ်အဲ့ချိတ်ဆက်မှု၅မျိုးထဲမှာအခုနပါတယ်ဟိုပြည်သူလူထုအချင်းချင်းကြားချိတ်ဆက်မှုကလည်းတစ်ခ ခုအနေနဲ့ပါပါတယ်အဲ့သူချိတ်ဆက်မှု၅ခုကတခုက policy ချိတ်ဆက်မှုပေါ့နိုင်ငံချင်းချင်းကြား policy ချိတ်ဆက်မှုနောက်တစ်ခုကအခြေခံအဆောက်အအုံချိတ်ဆက်မှုအခြေခံအဆောက်အအုံချိတ်ဆက်မှုကသူကအပြော့တယ်အမာတယ်ဆိုပြီးရှိပါတယ်အမာတယ်ဆိုတာကခုနဟိုကုန်းလန်းနေရေလန်းနေဓာတ်တွေပေါ့ဗျာအပြော့တယ်ဆိုတာကတော့အဲ့ဒီဟာတွေချိတ်ဆက်မှုကိုတစုံတရာဟိုနည်းပါလေအထောက်အကူပြုတယ်ဟိုမှာပါလေကုံသွေးကြီးနဲ့ပတ်သက်တဲ့ဟိုတရားဥပဒေဆိုင်ရာချိတ်ဆက်မှုတို့ပါလို့ပေါ့ဗျာနောက်တတိယအချက်ကကုံသွေးကြီးချိတ်ဆက်မှုကတော့လွတ်လပ်စွာကုံသွေးခွင့်ကိုဒီ WTO ရဲ့ခေါင်းဆောင်မှုအောက်မှာနိုင်ငံချင်းချင်းပို့ပြီးတော့တန်းတူညီမျှရှိသွားတဲ့ချိတ်ဆက်နိုင်မှုနံပါတ်၄ကဘာနာရေးချိတ်ဆက်ဘာနာရေးချိတ်ဆက်ကခုနကျွန်မပြောခဲ့ပြီး swap system ဆိုတာအဲဘာနာရေးစနစ်တနိုင်ငံနဲ့တနိုင်ငံဒီနယ်စပ်တွေကျော်ပြီးတော့ဟိုသူက belt and road ကနိုင်ငံတွေအများကြီးကိုဖြတ်သွားတာဖြစ်တော့တနိုင်ငံရဲ့ဥပဒေနဲ့နောက်တနိုင်ငံရဲ့ဥပဒေအဲ့ဒီကြားတွေကဟိုဥပဒေတွေကိုထိန်းချုပ်ဖို့ပေါ့ဗျာအဲ့ဒါချိတ်ဆက်ဖို့နောက်ဆုံးအချက်ကတော့ခုနဟိုဆရာရံမျိုးသိမ့်ပြောတဲ့အတိုင်းပဲပြည်သူအချင်းချင်းညဆက်ချိတ်ဆက်ဖို့အဲ့ဒါကဟုတ်တယ်အရေးကြီးဆုံးလို့ပဲပြောတယ်အဲ့တော့သူတို့ကဒီအတွက်အဆင့်အမျိုးမျိုးเนาะအဆင့်အမျိုးမျိုးမှာဘက်ဆောင်ကဖြန့်ပြီးတော့ချိတ်ဆက်ရမယ်လို့ဆိုတယ်အဲ့ဒီအတွက်ပဲသူကဘာတွေလုပ်လဲဆိုတော့ဒီပညာရေးတို့ကျန်းမာရေးတို့အဲ့ဒီဟာတွေအပြာလှန်ပညာတော်သင်လွှတ်တာတွေအပြာလှန်ယဉ်ကျေးမှုဖလှယ်တာတွေဒါတွေအများကြီးလုပ်နေပါတယ
်ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်မြေသွားတဲ့ထဲမှာမြန်မာနိုင်ငံထဲမှာအခုမြေဆုံကိစ္စတွေကလည်းဖြစ်နေတဲ့အခါကျတော့မြေဆုံကိစ္စပေါ်မှာမကျေနပ်မှုတွေကတော်တော်လေးကြီးမားတဲ့အခါကျတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေလည်းပတ်သက်လို့မကျေနပ်တန်တွေလည်းကျွန်တော်တို့တော်တော်ကြားနေရပါတယ်ခင်ဗျာအဲ့တော့ဒါက BRI စီမံကိန်းတကယ်လှုပ်လာမယ်ဆိုရင်နောက်ရက်မှဖြစ်နိုင်ဘူး
hello
ဟုတ်ကဲ့ဆရာမကြားလာပြီကျွန်တော်ခုနပြောသွားသလိုမြန်မာနိုင်ငံတွင်းမှာဒီမြစ်ဆုံပါဝင်တရုတ်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့မချေလည်မှုတွေကတော်များလေးကြားနေရတော့ဒါက BRI လုပ်ငန်းအတွက်သွားပြီးအနှောက်အယှက်မဖြစ်နိုင်ဘူးလားခင်ဗျအ
ဖြစ်နိုင်တာပေါ့ကျွန်မခုနပြောလို့ပဲ तू အဲ့လိုကိစ္စမျိုးကတရုတ်ပြည်မှာတရုတ်ပြည်အနေနဲ့ကျမတို့ဗမာပြည်တနိုင်ငံနဲ့မဟုတ်ဘူးနိုင်ငံကြီးအများကြီးနဲ့ဖြစ်တာဟိုတနည်းအားအီဂျစ်ကတောင်မှအီဂျစ်ကဟိုဆက်ယုံတယုံဖွင့်ပွဲမှာတောင်မှဖွင့်တဲ့တရုတ်ပါမကပြောသွားသေးတယ်ဒီကိစ္စကို9နှစ်ကြာပြီးမှလှုပ်ရတော့တာပဲလေဟုတ်တယ်သူတို့ကာလာတစ်ပိုင်းတလို့ပဲရှော့ပေးတာပဲခင်ဗျမလေးရှားကိစ္စလည်းကြားမှာပဲဒါမျိုးတွေကရှိပါတယ်ဗမာပြည်လည်းရှိမှာပါပဲသူတို့ပြန်ထင်းနေမှာပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံဘက်အနေနဲ့ပြောမယ်ဆိုရင် BRI စီမံကိန်းတွေကိုတကယ်တော့လုံးလာမှုဆိုရင်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတဲ့အချက်တွေဆီမှာဗာများမြင်လိုက်ကြ။ဟ
ိုကျမတို့ကကျမတို့အတွက်ရာသင်ရာထိုက်ချတွေကိုတေးချာသိဖို့လိုတယ်လေ။တေးချာဟိုဘယ်လိုခေါ်မလဲ။တေးချာစနစ်တကျရှာဖွေတတ်ဖို့လိုပါတယ
်။ဟုတ်ကဲ့။အဲကျွန်တော်အဲ့အားနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းကိုပဲမေးချင်ပါတယ်ခင်ဗျ။လက်ရှိဒီ BRI လုံး BRI စီမံကိန်းတွေကပြောမှဆိုနိုင်ငံပေါင်း100ကျော်ဆက်ဆက်ပြီးလုပ်နေတော့မြန်မာနိုင်ငံကလည်းပြောမှဆိုရင်အခုအဲဒီဒေါက်ဆာဆူဂျီဒီကိစ္စတွေမှာတချို့ကိစ္စတွေလက်မှတ်ထိုးမယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့ဖြစ်လာမှာပေါ့နော်ဖြစ်လာတော့မြန်မာနိုင်ငံဘက်ကပြင်ဆင်ဖို့လိုအပ်နေတဲ့အချက်တွေတော်တော်ရေမျိုးသိမ့်ပါနေများမြင်ပါလေအဲ
ကျွန်တော်မြင်တာတော့လက်ရှိအဲဒီနိုင်ငံတော်တကယ်ပုံပြတော့ဆက်စစ်ချင်ဦးဆောင်လို့အစိုးရအားလေးပေါ့လေကျွန်တော်တို့ဒီ BRI ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ပေါ့ကျွန်တော်စီအမ်ရေးစီပေါ့ဒီလိုမြန်မာဒီစီးပွားရေးခြေကြံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံချင်းချင်းနဲ့ပေါ့လေအမျိုးမျိုးရှိရှိအဲ့ဒီလိုရှင်ရောက်ကြနေတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့လည်းဆိုတော့အဲ့ဒါအကြောင်းမလို့လေတဲ့မြန်မာတော်ကကျွန်တော်တို့မစ္စတာကနေကျွန်တော်တို့အာကျွန်တော်တို့ချက်ချင်းဒါကြောင့်တစ်ခုတည်းရနေပြီးတော့အခုနောက်ထပ်ပေါ့လေကျွန်တော်တို့ဒီနန္ဒမီရဲ့ဒီချန်ဒိုကိုခွဲထွက်တဲ့ပုံဝိုင်းပုံစံကျွန်တော်တို့ CMC ပုံစံပြောတာတော့သိရပါတယ်။နောက်ပြီးတော့ကျွန်တော်ရင်ကတော့ဒီအဲဒီ BRI ဖြစ်နေတဲ့ဒီဟာတော့ဒီတရုတ်နိုင်ငံဘက်ကလည်းအောက်ပြောပါလေဒီကိစ္စကိုနိုင်ဖြစ်ရမယ်ပေါ့ဘယ်လိုဖြစ်ရလဲနောက်တော့ဒီအရိုင်းရဲ့အခြေခံကိစ္စမှာနှောင်ကျူးချိတ်ဆက်မှုရှိလို့သူတို့ကအဲ့တော့ကျွန်တော်ဆိုချင်တဲ့ဘောဒီပြည်သားစုနိုင်ငံကြီးကိုကောင်းတယ်ပေါ်တဲ့နေရာမှာကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအကြောင်းလေအပြည့်အဝရေးရေးဖြစ်စဉ်တွေနဲ့အနှောင်ကျူးသဘောမျိုးချိတ်ဆက်နေတဲ့ဆိုရင်เนาะလူလားချမှတ်ထားတဲ့မူဝါဒတွေနဲ့အဲ့ဒီလိုကြည့်လို့ဖြစ်ပါဦးကျွန်တော်အနေနဲ့ကတော့ဆိုးနေပါလေဒါပေမဲ့လက်ရှိအခြေအနေကကျွန်တော်တို့ပတ်တာလေးပဲနော်ဟိုအစိုးရပိုင်းအဖြစ်တော်ပိုင်းနောက်အရက်ဖက်အဖွဲ့အစည်းတွေပိုင်းနောက်ဝီဒီယိုတွေပိုင်းကဆက်စပ်ကြည့်ကြည့်နဲ့နော်ကိုပေါင်းဆောင်ရွက်နိုင်လို့နော်လေ့လာဆောင်ကြည့်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်ဥပမာပြားလိုက်လို့အကြောင်းပြုပြီးတော့ကျွန်တော်နိုင်ငံတွင်းမှာအလုံးစိုက်ခွဲလန်းနေ ိုင်းနဲ့ပန်းနဲ့ဖြီးပြီးရလာမယ်ဆိုရင်ဒါကျွန်တော်တို့ပြည်သူလူအတွက်အကျိုးပြုနိုင်တယ်လို့မြင်ပါတယ်ဒါတို့ကလည်းတစ်ဖက်ကဟဲ့လားအဲ့ဒီရလာတဲ့အလုံးတိုင်းခွင့်လန်းတွေကနော်ထိုက်တန်တဲ့ဒုက္ခလားစာတွေပြီးပြီးတော့နော်ထိုက်တန်တဲ့အကျွမ်းကျင်မှုတွေကိုဖလှယ်ပေးနိုင်တဲ့အခွင့်အမ်းမျိုးဖြစ်ဖို့တော့အလိုအပ်ပါတယ်ဒါကြောင့်လည်းကျွန်တော်တို့အစိုးရရောစွတ်တော်ရောနောက်ရက်သက်အဖွဲ့အစည်းတွေရောသတင်းမီဒီယာတွေရောကစောင့်ကြည့်ပြီးပူးပေါင်းညီညွတ်ဆောင်ရွက်နိုင်လို့ကအရန်ကိုရည်ကြည့်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုနောက်ဆုံးတစ်ခုပဲမေးချင်ပါတယ်အခုမြန်မာနိုင်ငံကဒီ PIN စီမံကိန်းကပြောမဆိုနှိရှိစီမံကိန်းပါပဲဒါမဲ့ဒီမြန်မာနိုင်ငံကဒီနှိရှိစီမံကိန်းမှာပဲပါဝင်ပြီးတော့ပူးတွဲဆောင်ရွက်နိုင်ဖို့အခြေအနေပြင်ဆင်ချက်ပေါ့နော်ဆိုလိုတာကနိုင်ငံရေးအခင်းကျင်းတွေဖြစ်မယ်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပိုင်းဆိုင်ရာတွေဖြစ်မယ်မူဝါဒပိုင်းဆိုင်ရာဖြစ်မယ်အဲ့ဒါတွေက BRI အတွက်မြန်မာနိုင်ငံဟာလက်ရှိတခြားနိုင်ငံတွေနဲ့တန်းတူအဆင်သင့်ဖြစ်နေပြီလို့ယူဆပါလ
ားအဲ့ဒီအဆင်သင့်မှုပိုင်းမှာတော့ကျွန်တော်လည်းသိတော့မသိကြဘူးအဲဒီတော့လည်းပဲကျွန်တော်တို့မှာကတော့လက်ရှိချိန်မှာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးချိန်လေကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့နိုင်ငံသားဆက်ဆံရေးအခြေအနေတော့ရှင်းရှင်းလင်းလင်းမှုဆိုင်ရာအခြေအနေတွေကပြောမယ်ဆိုရင်ကျွန်တော်တို့က BRI ကိုမလွဲမသွေကျွန်တော်တို့ပူးပေါင်းဆောင်ရွက်ရမယ့်အခြေအနေမှာရောက်နေတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအခါကျတော့ကျွန်တော်တို့မှာအားနည်းချက်ရှိမယ်လိုအပ်ချက်ရှိမယ်အဲတိုးတော်လည်းတစ်ခါကအစိုးရလွှတ်တော်လေကျွန်တော်တို့ဟိုတပ်မတော်အနေနဲ့ပေါ့လေတော့ပြည်သူလူထုနဲ့နောက်ရက်သက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေနဲ့တကယ်ကြည့်ရပူးပေါင်းဆောင်ရွက်ပြီးတော့ပြင်းပြင်းထန်မှုရှိရှိတော့ယုံကြည်မှုရှိရှိတော့ဟိုဆောင်ရွက်နိုင်ရရှိရင်ကျွန်တော်တို့အချိန်လေးတစ်ချို့2019 2020တွေမှာ
ဟုတ်ကဲ့
ဟုတ်ကဲ့
ခင်ဗျာကျွန်တော်တရက်ဒီလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာလှကျော်စောနဲ့ဒေါက်တာရံမျိုးသိန်းနောက်ကျနေ့သွားရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတရက်ဒီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီးပါစီစဉ်သူကို